Welcome to the Voice of America in Burmese.
Mingla nyane kin ma taw ra shin mya shin American ပြည်တော်စု Washington DC မြို့တော်ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်မတ်လ28ရက်နေ့အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မသင်္ကီထိုက်ပါ
။ကျွန်တော်အောင်လင်ဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်သမ္မတဘရက်အိုဘားမားလက်ထက်မှာပြတ်ထန်းထားတဲ့ပအဝင်ချင်းထင်းသိမ်းရေးစီးမင်းတွေကိုဖျက်သိမ်းတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ဒီနေ့လက်မှတ်ရေးထိုးထုတ်ပြန်မှုရှိနေပါတယ်။မော်စကိုမြို့တော်မှာဆန္ဒပြခဲ့တဲ့တိုက်ခိုက်ခေါင်းဆောင်ကိုတရားရုံးကထောင်နဲ့ငွေနဲ့ချက်မှတ်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးဆောင်မှာပါ
။ကောင်းပါပြီရှင်။စစ်ပေးဆောင်စခန်းတွေကိုတွားရောက်ခဲ့တဲ့ဒေါန်ဆန်းစုကြည်ရဲ့ကချင်ပြည်နယ်ခီးစဉ်ဆိုင်ရာသတင်းကိုတော့သတင်းတွေကြီးညာပြီးမှအရင်ဆုံးနားဆင်ကြားရပါမယ်။
NC ထိုးပြီးမှငင်းချည်ဆွေးနွေးမှုမှာပါဝင်လာပြီးဟိုကိုလိုချင်တာလာပြီးမှဆွေးနွေးတင်ပြတောင်းဆိုမှုတွေပြုလုပ်မှု
ကချင်နှစ်ချင်းခရီးရန်အသင်းရဲ့အကြီးအကဲဒေါက်တာကလမ်ဆန်ဆောင်ပါရှင်မကြခင်မှာနားဆင်ကြရပါမယ်။ထိုင်းနိုင်ငံမှာတည်တံနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံသားနှစ်ဦးအတွက်အယူခံပြင်ဆင်နေတဲ့အခြေအနေနောက်နိုင်ငံတကာသတင်းတွေဘက်မှာတော့အမေရိကန်သမ္မတရဲ့အထူးအကြံပေးသမဲဖြစ်သူဂျရက်ရှ်ကူရှနာကလွှတ်တော်ရှေ့မှောက်မှာထွက်ဆိုမဲ့အကြောင်းနောက်လာမယ့်ဆယ်စုနှစ်အတွင်းကုန်ပစ္စည်းအတုအပထုတ်လုပ်မှုတွေတိုးလာနိုင်ခြင်းရှိတဲ့ဆိုတဲ့သတင်းဆောင်ပါတစ်ပုဒ်ကိုလည်းတင်ပြပေးဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကကြေညာပေးကြပါအောင်ရှင်။
အမေရိကန်သမ္မတဘရက်အိုဘားမားလက်ထက်ကပြတ်ထန်းထားတဲ့ပအဝင်ချင်းထင်းသိမ်းစီးမင်းတွေကိုဖျက်သိမ်းမဲ့အမေရိကန်ဒီကနေ့မှာသမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးထုတ်ပြန်မှာဖြစ်ကြောင်းသမ္မတအင်ဂျီရိုတာဝန်ရှိသူတွေကပြောပါရယ်သမ္မတမင်းကြောင့်ကမ္ဘာ့ရာသီဥတုပေါ်လူတွေရဲ့လုံရက်တွေကနေရက်ခတ်နိုင်တဲ့အကျိုးဆက်တွေနဲ့ပတ်သက်လို့နိုင်ငံရေးပါတီကြီးနှစ်ခုကြားအခြေတင်ရင်းကုန်နေရပြီးတကြောပြန်ပေါ်ပေါက်လာသလိုရာသီဥတုဆိုင်ရာသဘောတူညီချက်တွေရရှိဖို့ဆက်စပ်နေတဲ့ချီပြီးတစ်ကမ္ဘာလုံးတိုင်းတန်နဲ့ဝန်ဝင်ကြိုးပမ်းမှုတွေဆုံးရှုံးမှာကိုစိုးရိမ်မှုတွေလည်းဖက်ပေါ်လာပါရယ်အမေရိကန်သမ္မတရဲ့အမေကြောင့်ကြိုးပမ်းကလေးအားလုံးပျက်စီးကုန်လိမ့်မယ်လို့အများကမြင်နေသလိုသိပ္ပံပညာရှင်တွေလည်းသဘောကျမှာမဟုတ်တဲ့အကြောင်းကမ္ဘာ့အုပ်စိုးလာပျက်စီးမှုနဲ့ပတ်သက်တဲ့သုတေသနလေ့လာချက်ကြောင့်1995ခုနှစ်မှာနိုဘယ်ဆုရရှိထားတဲ့နယ်သာလန်နိုင်ငံကသုတေသီပေါ့ခရက်ဆန်က VOA ကိုပြောပါတယ်စီးပွားရေးအတွက်အထူးကရည်ရွယ်ထုတ်ပြန်လိုက်တဲ့အမေရာပတ်ဝန်းကျင်ကိုထင်းထင်းဆောက်ရှောက်ရင်းအမေရိကန်မှာစွန့်ရင်တွန်းမြင့်ထုတ်လုပ်သွားနိုင်မှုသမ္မတထရန့်ကယုံကြည်ထားကြောင်းလည်းအင်ဂျီအိုအစိုးရရရှိသူကဒင်းနောက်တွေကိုပြောပါတယ်စီးပွားရေးခိုင်မာအားကောင်းတာဟာပတ်ဝန်းကျင်ကိုထင်းထင်းဆောက်ရှောက်ဖို့အကောင်းဆုံးနည်းလမ်းဖြစ်ကြောင်းလည်းအင်ဂျီအိုရရှိကပြောဆိုကြပါသမ္မတထရန့်ကတော့အရင်ဆိုးရလက်ထက်ကပတ်ဝန်းကျင်ဆိုင်ရာမူဝါဒတွေကိုစန့်ကျင်တဲ့သဘောထားတွေကိုအချင်းချင်းပြောဆိုထားဦးပါတယ်သမ္မတရွေးကောက်ပွဲအတွက်မဲဆွယ်ချိန်မှာလည်းသမ္မတအိုဘားမားရဲ့တန်ရှင်းတဲ့စွန့်ရင်အစီအစဉ်ဟာအတော့မချတဲ့မူဝါဒဖြစ်သလိုအလောက်ကန်တွေလက်လွတ်ဆုံးရှုံးအောင်လုပ်တဲ့စီမင်းစည်းကမ်းတွေဖြစ်နေလဲဝေဖန်မှုပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရန့်ကဖက်ဒရယ်အစိုးရကိုထိရောက်တဲ့စီးပွားရေးလုပ်ငန်းတစ်ခုလိုလည်းပတ်နိုင်ဖို့သူ့သမတ်ကိုဦးဆောင်ဖို့တာဝန်ပေးလိုက်ပါတယ်သမ္မတထရန့်ရဲ့သမီးအီဗန်ကာရဲ့ခင်ပွန်းဒုတိယမျိုးဆက်အင်ချမ်းမြေလုပ်ငန်းရင်းနှီးမြှုပ်နှံသူဂျရက်ကုစနာကိုအေဂျီဒေါ်ရဲ့အမေရိကန်တီထွင်စက်သစ်မှုရုံးတင်မှာဦးဆောင်ဖို့တာဝန်ပေးလိုက်ကြပါမနေ့ကပုံမှန်လုပ်တဲ့အင်ဂျီဒေါ်သတင်းစာရှင်းလင်းပွဲမှာအသက်36နှစ်အရွယ်ကရစ္စနာအနေနဲ့ဒီပြုပြင်ပြောင်းရေးလဲရေးလုပ်ငန်းကြီးကိုတာဝန်ယူဖို့အရေးချင်းပြည့်မိပါမလားလို့မေးခွန်းထုတ်ရမှာအင်ဂျီဒေါ်ပြောခွင့်ရကဖြေဆိုဖို့ညှင်းဆိုင်ခဲ့ပါတယ်။တခြားရေးပါတဲ့ကိစ္စတွေကိုလည်းကရစ္စနာကိုတာဝန်ပေးထားပြီးသားဖြစ်ရမှာအရှိလေပိုင်းငင်းငင်းကိစ္စလုပ်ငန်းစဉ်အတွက်နဲ့တရုတ်နဲ့မက္ကဆီကိုလိုနိုင်ငံမျိုးတွေသူ့ရောက်ခမကြီးထရမ့်ကိုဥဆောင်အကြံပေးဖို့လည်းပါပါတယ်။အင်ဂျီဒေါ်ပြောခွင့်ရရှွန်စပန်ဆာကတော့အခုကိစ္စတွေအားလုံးကအရေးကြီးတယ်။လက်ရှိအစိုးရရန်တရားကခင်းနှောက်ချကြံနေတဲ့အခါကျတော့အမေရိကန်ပြည်သူတွေအတွက်အလုပ်ကြီးမပြုတ်နိုင်တော့ဘူး။ဒါကြောင့်ဘလို့အစ်စ်တွေနီးပညာအစ်စ်တွေထည့်သွင်းမလဲဆိုတာအရေးကြီးလာနေပြီလို့ဆိုလိုက်ပါတယ်ခင်ဗျာ။
2016အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဂျာဝင်စစ်ပတ်ခဲ့မှုစုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ထောင်လိုင်းကော်မတီကနေထွက်ပေါ်စစ်ဆေးမှုရှိတဲ့အကြောင်းကော်မတီဥက္ကဋ္ဌဒေးဗစ်နျူးနက်စ်ကတင်းလာနေမှာပြောဆိုလိုက်ပါတယ်။နိုင်ငံရေးရွေးချယ်တဲ့လူတွေချမ်းမှာအမျိုးမျိုးပြောဆိုနေရတာဖြစ်တဲ့အကြောင်းရာထူးကနှုတ်ထွက်ပေးဖို့ကော်မတီဝင်တူးဖြစ်တဲ့ဒီမိုကရက်ပါတီအောက်လွှတ်တော်အမတ်အဒမ်စကစ်ဖာကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ပြီးနောက်မှာပဲကော်မတီဥက္ကဋ္ဌနျူးနက်စ်ကဒီနောက်တူကိုပြောဆိုလိုက်ကြပါ။ဒီမိုကရက်အောက်လွှတ်တော်အမတ်စကစ်ကတော့နှစ်ပေါင်းများစွာအတူလက်တွဲအလုပ်လုပ်ခဲ့ကော်မတီဥက္ကဋ္ဌကိုထွက်ပေးဖို့ ကိုတိုက်တွန်းချက်ကိုလွယ်လွယ်နဲ့ဆုံးဖြတ်ခဲ့တာမဟုတ်ကြောင်းနဲ့ကော်မတီဥက္ကဋ္ဌဦးအနေနဲ့စုံစမ်းစစ်ဆေးမှုကိုမှန်မှန်ကန်ကန်နဲ့ဦးဆောင်မှုမပေးနိုင်ရင်အများကြီးသူအနေနဲ့ယုံကြည်မှုရှိမှာမဟုတ်ဘူးလို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဒါမှမဟုတ်ဒေါက်တာထရမ်ဟာအမေရိကန်ထောက်လှမ်ရေးအမှတ်မထင်ကြားပြထောက်လှမ်ခံခဲ့ရကြောင်းကော်မတီဥက္ကဋ္ဌယူနက်စကပြီးခ ကျွန်တော်တို့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတ
ရှားရဲ့စုဖက်မှုတွေကိုစုံစမ်းစစ်ဆေးမှုတွေမှာကော်မတီဥက္ကဋ္ဌမပါတင်ဘူးလို့ပြောဆိုထားပါတယ်။ရုရှားနိုင်ငံကထင်ရှားဆုံးတိုက်ခိုက်ကောင်းဆောင်ကိုမကြာခင်ကဖြစ်ခဲ့တဲ့အဂတိလိုက်စာမှုတိုက်ဖြတ်ရေးနိုင်ငံတော်ဆန္ဒပြပွဲကြီးဦးဆောင်မှုတွေထောင်ဒဏ်ချမှတ်လိုက်ပါတယ်။အဂတိလိုက်စာမှုတိုက်ဖြတ်ရေးအင်တာနက်ဘလော့ဂါဖြစ်စီယုံသူလက်ဖြစ်တဲ့ဒီတိုက်ခိုက်ကော တရားရုံးတစ်ခုကထောင်ဒဏ်59ရက်နဲ့ဒေါ်လာ300,000ကျပ်လောက်နဲ့ညှိနှိုင်းရတဲ့ရုရှားငွေ2000မနီကထိုင်ရင်လိုက်ပါတယ်။တနင်္ဂနွေနေ့ကလုတ်ခဲ့တဲ့ပြီးခဲ့တဲ့နှစ်ကပြီးခဲ့တဲ့9နှစ်အတွင်းအကြီးမားဆုံးနဲ့ဖြစ်တဲ့ဒီဆန္ဒပြပွဲဟာအစိုးရခွင့်ပြုချက်မရှိတာကြောင့်တရားမဝင်ဘူးလို့အာဏာပိုင်တွေကပြောတာကိုမစ္စတာနေဗယ်နီကပယ်ချခဲ့ပါတယ်။ဆန္ဒပြပွဲအစီအစဉ်တွေ Dmitry Peskov ကInterfax သတင်းဌာနကိုထုတ်ပြောခဲ့ပါတယ်။တင်းနေနေနေဆန္ဒပြတွေမှာပဲအဖမ်းခံရတဲ့ Navalny ရဲ့ရှေ့နေတွေကတော့ဒီဖြစ်တံပေါ်အယူခံဝင်မယ်လို့ဆိုပါတယ်။ဆန္ဒပြသူတွေကအကြမ်းဖက်မှုတွေဖြစ်အောင်လှုံ့ဆော်ဖို့ကြိုးစားသူတွေဖြစ်တယ်လို့ Peskov ကပြောခဲ့တယ်လို့ဆန္ဒပြပွဲအစီအစဉ်သူတွေကတော့ကလေးတွေကိုငွေပေးပြီးဆန္ဒပြပွဲမှာပါဝင်ခိုင်းခဲ့တယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့အထောက်ထားတော့ပြတာမရှိပါဘူး။တနင်္ဂနွေနေ့ကအဂတိလိုက်စားမှုတက်ဖြဲရေးဆန္ဒပြပွဲတွေကိုမော်စကိုမြို့တော်ပါဝင်ရုရှားမြို့ပေါင်း80ကျော်မှလုပ်ခဲ့ကြပြီးလူပေါင်း1000ကျော်ကြမ်းကြမ်းတမ်းဖမ်းခံခဲ့ရတယ်လို့စီးရင်တွေကဆိုပါတယ်။ဒါနဲ့ပြင်မဲ့အာဏာပိုင်တွေကတော့ဖမ်းတာ900ခန်းပဲရှိတယ်လို့ဆိုပါတယ်ခင်ဗျာ
။ UAB ကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18kilohertz 1683 line do meter 19 kilohertz 15965 line do meter 25 kilohertz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်ဗျာ view american သမားပိုင်းစီစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တောင်ကိုရီးယားနိုင်ငံမှာလူပေါင်း300ကျော်သေဆုံးခဲ့တဲ့2014ခုနှစ်ကကရုသင်းပေါ်နေမြောက်မှုမှာပြောင်းဆုံးနေသူတူဖြစ်နေတဲ့အလောင်းတလောင်းကိုတွေ့တဲ့အကြောင်းတာဝန်ရှိသူတွေကပြောပါရယ်ပြီးခဲ့တဲ့သတင်းပတ်ထဲပြန်လည်ဆယ်ယူခဲ့တဲ့တင်မောပြက်ရှိတဲ့နေရာမှာအလောင်းကိုတွေ့ရှိခဲ့ရလို့လည်းတောင်ကိုရီးယားရေကြောင်းသွားလာရေးဝန်ကြီးဌာနကပြောဆိုခဲ့ပါရယ်ထက်တန်းချောင်းသားအများစုပါဝင်ခီးတဲ့486ယောက်လိုက်ပါလာပြီးတောင်ကိုရီးယားနိုင်ငံအင်ချွန်မြို့ကနေဂျေကျူးပန်းဖြေကျွန်းကိုသွားနေတော့2014ခုနှစ်ဧပြီလထဲမှာကရုသင်းမောနေမြုပ်ခဲ့တာပါတင်မောနေမြုပ်မှုကြောင့်လူပေါင်း304ယောက်သေဆုံးပြီးတောင်ကိုရီးယားမှာအဆိုးအဝါးဆုံးရေကြောင်းမတော်တဆမှုတစ်ခုလည်းဖြစ်ခဲ့ပါရယ်2014နိုဝင်ဘာမှာအဆိုးအဝါးကရစမ်းတဲ့ရေရောက်ရှာဖွေမှုတွေအတွင်းအလောင်းကူးလောင်းကလွဲလို့ကြံလောင်းတွေအားလုံးကိုအရေးပေါ်ကစေဝင်နေတွေကဆယ်ယူနိုင်ခဲ့ပါရယ်မတော်တဆဖြစ်ချိန်မှာတင်မောကိုဆုတ်ခွာထွက်ပြေးသားတဲ့ဂရုတင်မောကပ္ပတိန်ဂျေဆွန်ဆွတ်ကိုတော့ပေါ်ဆမှုနဲ့ထောင်နဲ့တစ်အပြစ်ပေးခဲ့ပြီးကြံတင်မောသား14ဦးကိုတော့တင်မောကိုဆုတ်ခွာမှုရေရောက်ပြည်ကိုချေပေါမှုတွေနဲ့အမြင့်ဆုံးထောင်နဲ့ဆက်နေတဲ့အထိပြည်ထောင်စီရင်ခဲ့ပါရယ်
ဒီရနိုင်ငံမှာအရသားများစွာတည်ခဲ့ရတာအတွက်လေကြောင်းတက်ခဲမှုဆိုင်ရာဗီဒီယိုမှတ်တမ်းပေါင်းများစွာကိုကြည့်ရှုစစ်ဆေးနေတယ်လို့အမေရိကန်စစ်တပ်ကထုတ်ပြောလိုက်ပါတယ်။အမေရိကန်ဥဆောင်ညံပေါင်းအဖွဲ့ရဲ့ဆက်ရတာမှုစုမျိုးလေကြောင်းစစ်ဆင်ရေးတဲ့မှာလူပေါင်း100ဝန်းကျင်တည်ဆုံးခဲ့တယ်လို့စွပ်စွဲထားချက်တွေခိုင်လုံမှုရှိမရှိသိရဖို့ဗီဒီယိုမှတ်တမ်းပေါင်း900ကိုကြည့်ရှုစစ်ဆေးနေကြောင်းအမေရိကန်စစ်တပ်ပြောခွင့်ရကမနေ့ကထုတ်ပြောခဲ့ပါတယ်။ IS Islamic စစ်သွေးကြအဖွဲ့သိမ်းပိုက်ထားတဲ့မှုစုမျိုးပြန်လည်သိမ်းပိုက်ရေးစစ်ဆင်ရေးတဲ့ဒီပြင်ဖြစ်မှန်တွေသိရဖို့အခုလိုလုပ်နေတာဖြစ်တဲ့ဒီကိစ္စဟာမိုးစူးမြစ်မှာလက်ရှိအရေးကြီးဆုံးဦးစားပေးဖြစ်တယ်လို့အရှိလေပိုင်းဒေတာစစ်စင်ရေးတွေကိုကုတ်ကဲရတဲ့စစ်ဌာနချုပ်ပြောခွင့်ရလေတပ်ပုံမှုကြီးဂျွန်ထောမတ်စ်ကဆိုပါတယ်။အီရတ်နိုင်ငံမြောက်ပိုင်းဒီမိုးစူးမြစ်မှာဖြစ်သွားခဲ့တဲ့ရဲသားအများပြားတိုက်ဆွဲမှုဟာ အင်မတန်စိတ်ထိခိုက်တုန်လှုပ်ဖွယ်ရာဖြစ်တယ်လို့လည်းအမေရိကန်ပန်တဂွန်စစ်ဌာနချုပ်ကကြေညာထားပါတယ်။အမေရိကန်ကာကွယ်ဝန်ကြီးချင်မက်တက်စ်ကလည်းကမ္ဘာပေါ်မှာအမေရိကန်တပ်တွေလောက်ရပ်သားထိခိုက်မှုတည်ချေမှုမဖြစ်အောင်ကိုအလေးထားလှုပ်ဆောင်တဲ့တပ်မရှိဘူး။အခုလိုအပြစ်မဲ့သူတွေထိခိုက်မှုနည်းရအောင်အတက်နိုင်ဆုံးကြိုးစားလာခဲ့တယ်။ရန်သူတပ်တွေကဆိုရင်ဒါကိုအလေးနက်တောင်မထားဘူးလို့မနေ့ကထုတ်ပြောခဲ့ပါတယ်။တကယ်တော့ရပ်သားတည်ဆုံမှုတွေရှိခဲ့တယ်လို့ဆဆွဲပြောဆွမှုတွေထပ်ပေါ်လာတဲ့မိုဆူးမြို့ဟောင်းရဲ့အနောက်ဘက်ပိုင်းဒေသမှာမတ်လ18ရက်နေ့ကညွန်ပေါင်းတပ်ဖွဲ့တွေရဲ့လေရင်တွေစစ်စင်ပြေလွတ်ခဲ့တာကိုတော့ကနဦးစုံစမ်းစစ်ဆေးမှုတွေမှာတွေ့ရှိထားတယ်လို့ပင်တဂွန်ကထုတ်ပြောထားပါတယ်ခင်ဗျာ
။နျူကလ িয়ার နဲ့ပိုင်ဆိုင်ထားတဲ့နိုင်ငံတွေကစန့်ကျင်နေတဲ့ကြားကပဲနျူကလ িয়ার နဲ့တမ်းမြေနိုင်ငံတွေကသဘောတူညီချက်ချက်ရရှိဖို့ကုလသမဂ္ဂမှတင်းလာနေကစတင်ဆွေးနွေးညှိနှိုင်းပါတယ်။တမ်းမြေဖို့လိုလားတဲ့သူတွေကတော့နျူကလ িয়ার နဲ့တွေကိုအသုံးပြုခဲ့မယ်ဆိုရင်ကြီးမားတဲ့ထိခိုက်ပျက်စီးမှုတွေကျေဝမယ်လို့မြင်နေကြတာပါ။သဘောတူညီချက်အတွက်ဆွေးနွေးညှိနှိုင်းမှုတွေစတင်ဖို့နိုင်ငံပေါင်း120ကျော်ကပြီးခဲ့တဲ့နှစ်ထဲမှာပဲမဲပေးထောက်ခံထားပါတယ်။နျူကလ িয়ার နဲ့တွေကလူသားတွေကိုချင်းချောက်နေတဲ့အန်ဒီရဲ့တရားဖြစ်တည်ရှိနေပြီးဖြတ်သိမ်းမှုအရေးကြီးလိုအပ်နေပြီလို့လည်းလက်နက်ဖြတ်သိမ်းဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကပြောဆိုခဲ့ပါတယ်။
ဩစတြေးလျနိုင်ငံရှိမြပိုင်းမှာပြင်းထန်တဲ့ဆိုက်ကလုန်းမိုးလေဝင်လာတာကြောင့်ထိခိုက်ပျက်စီးမှုတွေနဲ့ရေကြီးမှုတွေအတွက်ကြိုတင်ပြင်ဆင်ကြဖို့အာဏာပိုင်တွေကဒီနေ့သတိပေးနေပါတယ်။အမြင့်ဆုံးလေတိုက်နှုန်းမှ160တိတိုက်ခဲ့တဲ့ဆိုက်ကလုန်းတက်ပြီလို့အမည်ရတဲ့ဒီမုန်တိုင်းကြောင့် AL ပင်လယ်ကမ်းခြေနားမှာမြေပြင်းမှုတွေနေ့လယ်ပိုင်းကဖြစ်သွားခဲ့ပါတယ်။အဲဒီနောက်နေ့လယ်ပိုင်းတခြားမုန်တိုင်းအချိန်ကျလာပေမဲ့အမြင့်ဆုံးလေတိုက်နှုန်းကဒီညနေပိုင်းမှာတနာရီမိုင်100နီးပါးခန့်အထိဆက်ရှိနေပါတယ်။ Queensland ပြည်နယ်ဝန်ကြီးချုပ်ကဒီမုန်တိုင်းကြောင့်အိမ်ပေါင်း 4,500 ကျော်မိပြတ်သွားပြီးသစ်ပင်ကြီးတွေလည်းလဲကျခဲ့တယ်ဒီမုန်တိုင်းဟာအန္တရာယ်ကြီးလွန်းတာမို့လူတွေအိမ်ထဲမှာပဲနေတင်တယ်လို့သတိပေးလိုက်ပါရခင်ဗျာ
။အင်္ဂါနေ့ညနေခင်းအတွက်ထိတ်တန့်ရောက်တဲ့နေ့ကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာပါ။အခုတော့မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကိုနားဆင်ကြရအောင်ပါရှင်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့ကချင်ပြည်နယ်မြစ်ကြီးနားမြို့ကိုသွားရောက်ခဲ့ပြီးကချင်လူထုခေါင်းဆောင်တွေနဲ့တွေ့ဆုံလာမှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲစဲရေးစာချုပ် NCA ကိုလက်မှတ်ရေးထိုးပြီးပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးမှာပါဝင်ဖို့အလေးထားဆွေးနွေးခဲ့ပါတယ်။ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာမြစ်ကြီးနားမြို့ကိုဒီကနေ့မနက်9နာရီလောက်မှာရောက်ရှိခဲ့ပြီးခီးရောင်းဆိုင်မှာပဲဘာသာရေးလူမှုရေးနဲ့ငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့တွေအပါအဝင်လူထုခေါင်းဆောင်တွေပြည်내အစိုးရအဖွဲ့ဝင်တွေနဲ့ Pan Spring Hotel မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီလိုတွေ့ဆုံဆွေးနွေးချိန်မှာအဓိကဆွေးနွေးတဲ့အချက်တွေကိုကချင်နှစ်ချင်းခရိုင်အဖွဲ့ချုပ် KBC ကထွေထွေတွင်းရေးမှူးဒေါက်တာ Clive Sampson ကအခုလိုပြောပါတယ
်။အဓိကတော့ဒီ NCA ထိုးပြီးမှမြန်ချေဆွေးနွေးမှုမှာပါဝင်လာပြီးဟိုကိုလိုချင်တာလာပြီးမှဆွေးနွေးတင်ပြတောင်းဆိုမှုတွေပြုလုပ်ဖို့အဓိကတော့ဒါပဲဖြစ်တယ်။ကျေဦးကလည်းအဲ့ဒါကိုဟို NC ကိုလက်ခံထားတယ်ဆိုတဲ့သဘောတွေလည်းသူပြောတော့ပါတယ်။တင်လုံးစားချုပ်အောင်မဟုတ်ပဲနဲ့ဘောနော်ဒီတင်လုံးစိတ်ဓာတ်အပေါ်အရေးကြီးတယ်ဆိုတဲ့အကြောင်းပြောပါတယ်အဲ့ဒါ။ဒုက္ခတဲ့စကားကိုလည်းသူတွားပါတယ်အခုအဲ့မှာတွားနေတယ်ဟုတ်တယ်
တနင်္ဂနွေလိုပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးရင်းနဲ့ပတ်သက်ပြီး KIA ဒုစီဦးစီးချုပ်ဗိုလ်ချုပ်ဂွန်မော်ကသူ့ရဲ့ Facebook စာမျက်နှာမှာ NCA ကိုအပြစ်ဒဏ်မဆွေးနွေးနိုင်သေးလို့စက်ပြီးဆွေးနွေးနေရတဲ့အနေအထားဖြစ်ကြောင်းလက်ခံနိုင်တဲ့အနေအထားရောက်ရင် NCA ကိုလက်မှတ်ရေးထိုးမယ်လို့ပြောထားကြောင်းတုံ့ပြန်ထားပါတယ်ဒေါ်ဆန်းစုကြည်ဟာကချင်ငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့ PCG နဲ့ဆွေးနွေးခဲ့ရမှာတော့လက်ရှိဖြစ်ပျက်နေတဲ့အနေအထားတွေကိုတင်ပြခဲ့ကြောင်း PCG ကဥအင်ရှန်ဆန်အောင်ကပြောပါတယ်
။ကျွန်တော်ကဒီဆွေးနွေးတင်ပြလာတော့မရှိဘူးဒီ peer process ကဘယ်လိုလုပ်လာလဲဆိုရင်ဒီမှာသိကြနေတယ်ပေါ့။အဲဒီမှာတော့ဒီလိုဒီလိုကြီးကြီးမှုပေါ်လာတယ်။အဲအစီအစဉ်မှာဟိုစစ်ဆင်မှုတွေနည်းနည်းအားနေတဲ့ဆရာတွေကျွန်တော်သိကြတာရှိတယ်။ဒီနေ့မျိုးကတော့လက်ဖို့ဘုရားဟောကျွန်တော်ပြကြတာဖြစ်ပါတယ်။ဒီနေ့မျိုးလိုအပ်တဲ့အချက်တွေအရှိနေတဲ့အခါကျတော့ဒီနေ့မျိုးကိုလည်းအားစိုက်ဖို့ဒီဟာလေးပြကြတာဖြစ်ပါတယ်။
NCA လက်မှတ်ရေးထိုးပြီး27ရာစုပင်လုံးမှာပါဝင်ဖို့ကတော့နှစ်ဖက်ယုံကြည်မှုတည်ဆောက်နိုင်မှုအပေါ်မှာမူတည်နေကြောင်းလည်းပြောပါတယ်။ဒီကနေ့တွေ့ဆုံဆွေးနွေးတဲ့အပေါ်မှာတော့ဦးအင်ရှန်ဆန်အောင်ကအခုလိုတုံ့တက်ပါတယ
်။အပြစ်ဘောဆောင်တယ်လို့ပြောလို့ရပါတယ်ဗျာ။ဒါအားရကြတယ်ရှိနေတယ်တော့ဆွမ်းသူကြည့်ကြည့်ကြတဲ့ဇမားကတော့တစ်ခါတော့ဉာဏ်ရသက်သက်နဲ့ပြောတဲ့ခါတော့သူကျတော့လူတို့ကနားလေမှုလွေးကြရလဲပါလေ
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဟာကချင်လူထုခေါင်းဆောင်တွေနဲ့တွေ့ဆုံပြီးမှတော့ဝိုင်းပေါ်မျိုးကခတ်ချုံနဲ့မိုင်းနာစစ်ဆောင်စခန်းတွေကိုတွားရောက်ခဲ့ပါတယ် စိတ်ဆောင်ပြည်သူတွေတင်ပြတဲ့ကလေးငယ်တွေရဲ့ပညာရေးအပါအဝင်ကျန်းမာရေးလူမှုရေးကိစ္စတွေဆွေးနွေးခဲ့သလိုစာနာရိတ်ခါနဲ့ကလေးငယ်တွေအတွက်အဝတ်အစားတွေပေးအပ်လှူဒန်းခဲ့ပါတဲ့ဒီကနေ့ညနေပိုင်းမှာတော့ဒေါ်ဆန်းစုကြည်ဟာမြကြီးနားမျိုးကနေပြန်လည်ထွက်ခွာမှာဖြစ်ပါတယ်ခင်ဗျာ
ကိုမိုးစောပါရှင်ထိုင်းနိုင်ငံမှာတည်ထင်ကြခံရတဲ့မြန်မာနိုင်ငံသား2ဦးအရေးအယူခံဝင်မှုပြင်ဆင်နေတဲ့အခြေအနေတွေကိုတင်ပြပေးပါဦးမယ်ထိုင်းနိုင်ငံခိုရောင်ကျွန်းမှာဗြိတိန်လူငယ်2ဦးတပ်ဖြတ်ခံရမှုနဲ့ဆက်ဆက်ပြီးတည်ထင်ချမှတ်ခံထားတဲ့မြန်မာနိုင်ငံသား2ဦးအတွက်ထိုင်းတရားရုံးချုပ်မှာအယူခံဝင်မှုမြန်မာအစိုးရဘက်ကပြင်ဆင်ပါတယ်တရားရုံးချုပ်ကိုတင်မဲ့အယူခံမူကြမ်းကိုမြန်မာဥပဒေပညာရှင်မှုကင်းဆိုင်ရာကျွမ်းကျင်သူတွေကထိုင်းရှင်းနေများကောင်စီနဲ့အတူပြင်ဆင်နေတာပါဗြိတိန်နိုင်ငံသားတွေဖြစ်တဲ့ဒေးဗစ်မေလာနဲ့ဟာနာဝစ်ဒရစ်တို့2014ခုနှစ်ကတပ်ဖြတ်ခံရမှုနဲ့ပတ်သက်ပြီးမြန်မာရွှေပြောက်အလုပ်သမားတွေဖြစ်တဲ့ဝင်းစော်ထွန်းနဲ့ဇော်လင်းတို့ကိုထိုင်းတရားရုံးကတည်ထန်ချမှတ်တာဖြစ်ပါတယ်ထိုင်းခြေဆက် VOE သတင်းတောက်မတ်အေးအေးမှသတင်းပေးပို့ထားပါတယ်ရှင်
ဗြိတိရှလူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတဲ့လိတ်ကျောလူတက်မှုနဲ့ပတ်သက်လို့တည်ရန်ပေးခြင်းခံလာရတဲ့မြန်မာရွှေပြောင်းလူငယ်နှစ်ဦးရဲ့အယူခံကိုမတ်လ၁ရက်နေ့ကပယ်ချခံရပြီးတဲ့နောက်မှာတော့မြန်မာနိုင်ငံဘက်ကဥပဒေပညာရှင်တွေနဲ့မှုကင်းဆိုင်ရာကျွမ်းကျင်သူတွေဟာထိုင်းနိုင်ငံရှေ့နေများကောင်စီနဲ့တွေ့ဆုံဆွေးနွေးပြီးထိုင်းတရားရုံးချုပ်ကိုတင်မဲ့အယူခံကိုပြင်ဆင်နေကြကြောင်းမြန်မာတန်ရုံးကိုစားပြုလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေဦးအောင်မျိုးတန်းကပြောပါတယ
်ပြည်တော်စုရှေ့နေလူရုံးကနေပြီးတော့ညွန်ကျုပ်အနေနဲ့တော်ခင်ချိုးအောင်ပါလာတယ်နောက်တစ်ခါ CID ကနေပြီးတော့မုံင်းဆိုင်ရာကျွမ်းကျင်တဲ့ရေဦးစုနိုင်ဦးအဲ့ဒီယောက်ကအဓိကကောင်းဆောင်လာတာပါပဲမနေ့ကတော့အန်ကယ်တို့အဓိကကလေးကြီးသွားတွေ့တယ်ကလေးကြီးပြီးတော့နောက်တစ်ခါရှင်းနေမှကောင်းစီနှစ်နာရီလောက်ညနေပိုင်းတနာရီဝက်ဆက်ပြီးတော့ထိုင်ပြီးတနာရီခွဲလောက်စကားပြောပါတယ်ဟိုအဓိကတော့သူတို့ပြောချင်တာကတော့ဟိုဒီနေ့ကိုပဲတုံ့ပြန်သွားတယ်ဆိုတဲ့တဘောရေနောက်ပြီးတော့တကယ်လူများမှသူတို့အခုလုံးလိုက်ကြည့်လေ့လာကြည့်တဲ့အခါကျတော့အဲ့ဒီအချက်ဒီအားလုံးထဲမှာအဲ့ဒီချက်တွေအားလုံးထဲမှာခုနကတေခန်းကြီးဘက်ကတင်ပြတဲ့အချက်တွေဟာခိုင်လုံနေပါယတာနဲ့ဒီအချက်တွေပေါ်မှာဘယ်လိုကမဲသုံးသပ်ချက်ချင်းမရှိဘူးပြီးတော့မှတေခန်းဘက်ကအချက်ကိုသုံးသပ်ခြင်းနဲ့ပြီးတော့ဒီလိုဘက်ကအချက်တွေထည့်တာဒီပြီးလို့ဆိုတဲ့အကြောင်းအရာတွေကိုသုံးသပ်ထားတယ်ဆိုတော့ပြောသုံးသပ်ထားတယ်ဟုတ်ပဲသူတို့ကဆင်းနေကြတာလား
မြန်မာနိုင်ငံကဥပဒေပညာရှင်တွေနဲ့မှုကင်းဆိုင်ရာကျွမ်းကျင်သူတွေဟာမတ်လ26ရက်နေ့ကနေမတ်လ29ရက်နေ့ထိထိုင်းနိုင်ငံကိုလာရောက်ခဲ့တဲ့လေးရတာခီးစဉ်အတွင်းမှာလေကျွမ်းလူတက်မှုနဲ့ပတ်သက်လို့တည်ထန်ပေးခြင်းခံရတဲ့မြန်မာလူငယ်နှစ်ဦးကိုလည်းတွေ့ဆုံခဲ့ပါတယ်။မတ်လ28ရက်နေ့မှာတော့မြန်မာရွှေပြောင်းလူငယ်နှစ်ဦးရဲ့အယူခံအတွက်ပြင်ဆင်ချက်တွေကိုမြန်မာတန်ရုံးကိုစားပြုရှေ့နေဦးအောင်မျိုးတက်နဲ့အတူပူးပေါင်းပြင်ဆင်မှုတွေလုပ်ခဲ့တာပါ။ပြင်ဆင်ချက်တွေနဲ့ပတ်သက်လို့လည်းရှေ့နေဦးအောင်မျိုးတက်ကအခုလိုပြောပါတယ်
။ဒီမုံရဲ့ချက်24ချက်ကနောက်တစ်ခါအခုပထမအကြိမ်ကအမိန်ချတဲ့အချက်ဆက်ကူချက်ပေါ်မူပြီးပြီးတော့ပဲအင်္ဂလိပ်ဒီယာကိုအယူခံသွားဖို့အစီအစဉ်ပါ။အခုအချက်မင်းကတော့အင်္ဂလိပ်တစ်ခင်လောက်ဆိုနေပြီးမှာပါ
။မြန်မာလူငယ်နှစ်ဦးရဲ့အယူခံကိုထိုင်းနိုင်ငံတရားရုံးချုပ်ကလာမယ့်ဧပြီလ23ရက်နေ့ထိအယူခံရက်တစ်လထပ်တိုးပြီးတော့ခွင့်ပြုပေးထားပါတယ်။မြန်မာရွှေပြောင်းလူသမားခန့်မှန်းခြေ4000လောက်အလုပ်လုပ်ကင်နေတဲ့လက်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူသက်မှုဖြစ်ပွားခဲ့ပါတယ်။2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာတော့လူတက်မှုနဲ့တရားဆက်ဆိုခံနိုင်ရတဲ့မြန်မာလူငယ်နှစ်ဦးကိုတနှစ်ကျော်ကြာထိုင်းနိုင်ငံမှာရှိတဲ့ကော့စမွေကျင်းထောင်မှာဖမ်းဆီးထားပြီး2015ခုနှစ်ကုန်ပိုင်းမှာထိုင်းနိုင်ငံကော့စမွေတရားရုံးကနေအမှုခွန်မှုနဲ့အမြင့်ဆုံးဖြစ်တဲ့အဖြစ်တည်ထံပေးခဲ့ပြီးဘန်ခွန်အကျင်းထောင်မှာထိမ့်သိမ်းထားပါတယ်ရှင်
ထိုင်းခြေဆိုင် VOE သတင်းထောက်မအေးအေးမှာပါရှင်ဒီကနေ့ည9နာရီဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုသောရရှင်တို့နဲ့မိတ်ဆက်ပေးကြပါတယ
်သောတာရှင်များရှင်လာမယ့်ဧပြီလ1ရက်နေ့မှာ2019ကြားဖြတ်ရွေးကောက်ပွဲကျင်းပတော့မှာဖြစ်ပါတယ်ပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းကအကြောင်းမျိုးမျိုးနဲ့မကျင်းပနိုင်ခဲ့တဲ့လစ်လက်မဲဆန္ဒနယ်တွေအတွက်2015တုန်းကအစိုးရဖွဲ့နိုင်တဲ့အထိမဲနိုင်ခဲ့တဲ့ NND ပါတီကြီးနဲ့အတိုက်ခံကြံ့ခိုင်ဖွံ့ဖြိုးရေးပါတီတို့အကြိမ်နဲ့မဲဆွဲနေကြပြီလဲဖြစ်ပါတယ်2017ကြားဖြတ်ရွေးကောက်ပွဲနဲ့ရှင်ရင်ဒီ2019ကြားဖြတ်ရွေးကောက်ပွဲအပေါ်မှာလူလူရဲ့စိတ်ဝင်စားမှုအခြေအနေဘယ်လိုရှိသလဲဒီကြားဖြတ်ရွေးကောက်ပွဲမှာဘယ်ပါတီတွေအနိုင်ရနိုင်ကြရှိသလဲဆိုတာ အခုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ဖုန်းနံပါတ် 1-332-382-5554 ကိုဆက်သွယ်နိုင်တယ်လို့ VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com နဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းစာရေးသားဆက်သွယ်နိုင်တယ်လို့အတန်ဖိုင်ကိုလည်းပေးပို့နိုင်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။
ပါဝင်ဆွေးနွေးဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုကတော့နိုင်ငံတကာသတင်းဆောင်မတွေကိုထုတ်လွှင့်ပေးခြင်းပါလေ။လွန်ခဲ့တဲ့နှစ်သမရမဲဆွယ်စီယုံပွဲကာလအတွင်းမှာရောသမရတာဝန်လွှဲပြောင်းယူဖို့ပြင်ဆင်တဲ့ကာလအတွင်းမှာပါရုရှားအစိုးရအရာရှိတွေနဲ့တွေ့ဆုံတာနဲ့ပတ်သက်ပြီးအထက်လွှတ်တော်ထောက်လှမ်းရေးကော်မတီရှေ့မှောက်မှာထွက်ဆိုဖို့အမေရိကန်သမရရဲ့အစိုးရအကြံပေးဂျယ်ရက်ကူရှနာကသဘောတူလိုက်ပါတယ်။တစ်ချိန်တည်းမှာပဲသမရဒေါ်နယ်ထရန့်ဟာတမက်ဖြစ်သူကူရှနာကိုလက်ရှိတာဝန်တွေအပြင်နောက်ထပ်ကြီးလေတဲ့တာဝန်တွေထပ်မံပေးအပ်ပါတယ်။အင်ပီရိုဆိုင်ယာ VOA သတင်းတောင်များဘူရိုရဲ့အကြီးအကဲစတိဟာမန်ပေးပို့ထားတဲ့သတင်းကိုကိုအောင်ကတင်ပြထားပါတယ်ရှင်
။သမရထရမ့်ရဲ့သမီးအီဗန်ကာရဲ့ခင်မွန်းလေးဖြစ်အင်ဂျင်မီလုပ်ငန်းရှင်ဒုတိယမျိုးဆက်လေးဖြစ်သူဂျယ်ရက်ကူရှနာဟာအမေရိကန်အစိုးရလုပ်ငန်းဆောင်တာတွေကိုပိုးပြီးတိတိယောက်ဖြစ်အောင်ပံ့ပိုးပေးမဲ့အင်ပီရိုနီးပညာသင်တဲ့အုပ်ချုပ်မှုပြည်ပြင်ပြောင်းလဲရေးဌာနကိုဦးဆောင်မှာပါ။Microsoft, General Motors ကကုမ္ပဏီနဲ့ Goldman Sachs ဘဏ်ကိုအုပ်ချုပ်ခဲ့တဲ့အကြီးအကဲဟောင်းတွေဟာအဲ့ဒီဌာနသစ်မှာပါဝင်ပါပါ။တနင်္လာနေ့ကတော့အသက်36နှစ်အရွယ်ကူရှနာအနေနဲ့ဒီဌာနသစ်ကိုဦးဆောင်နိုင်မှမလားဆိုတာနဲ့ပတ်သက်လို့သတင်းတော်တွေရဲ့အမေးကိုအင်ဂျီရောပြောခွင့်ရရှောင်းစပိုက်ဆာကတိုက်ရိုက်တုံ့ပြန်ဖြေကြားခဲ့ခြင်းတော့မရှိပါဘူး။
If you've ever really dealt with the government and recognized
အစိုးရစနစ်တွေကိုကြည့်လိုက်ရင်ချင်းနဲ့လိုင်းလျောင်းညီထွေမှုမရှိတော့တာကိုသတိပြုမိမှာပါဒါဟာအမေရိကန်လူထုကိုအကျိုးမပြုနိုင်ပါဘူးဌာနတွေတော်တော်များများကအဲ့ဒီလိုဖြစ်နေပါလေဆိုတော့မတူကွဲပြားတဲ့အခြေအနေတွေနီးပညာတွေကိုဘယ်လိုအသုံးချမလဲဆိုတာဟာအရေးကြီးတယ်လို့ထင်ပါတယ်
ဒါပေမဲ့လည်းတွေ့ကြုံရမယ့်စင်ကော်မှုတွေကတော့စိုးရိမ်စရာကောင်းတယ်လို့ Harvard Tech ကသူ Democratic အုပ်ချုပ်ရေးနဲ့ပြည်ပြင်ပြောင်းလဲရေးဆိုင်ရာဌာနက Stephen Goldsmith ကပြောပါရယ
် Bureaucracy
ညံရလွတ်တော်ဆိုင်ရာနဲ့တခြားရှုပ်ထွေးလာတဲ့ပြဿနာတွေကိုအစိုးရထိပ်ပိုင်းအတွင်းကနေအပြောင်းလဲလုပ်ဖို့ကြိုးစားနေတာကိုတွေ့ရတာဟာသူတို့တကယ်ပဲလုံနိုင်မယ့်စီတော်မျိုးမျှော်လင့်ချက်ပေးတယ်လို့ထင်ပါတယ
်အခုလိုဌာနသစ်ဖွဲ့စည်းလိုက်တာဟာအမေရိကန်လူထုရဲ့ဘဝမြင့်တင်ဖို့နဲ့အလုပ်ကိုင်တွေပိုဖန်တီးဖို့ဖြစ်တယ်လို့လည်းဆိုပါတယ်ဒါအပြင်အစိုးရကြီးကြပ်လှုပ်ဆောင်နေတဲ့နေရာတချို့ကိုအရက်သားလုပ်ငန်းရှင်တွေအနေနဲ့လွှဲပြောင်းလုပ်ပိုင်ခွင့်ရှိဖို့အစရာတွေကိုလည်းအကြံပြုသွားမှာပါဂျယ်ရက်ကူရှနာဟာအခုဖွဲ့စည်းလိုက်တဲ့ဌာနသစ်အပြင်အရှေ့အလယ်ပိုင်းငင်းငယ်ရင်းနဲ့တရုတ်မက္ကဆီကိုစတဲ့နိုင်ငံတွေနဲ့ပတ်သက်ပြီးသမရရဲ့အကြီးတန်းအကြံပေးတာဝန်တွေကိုလည်းယူထားသူဖြစ်ပါတယ်ခင်ဗျာ
ကိုအောင်အောင်ပါရှင်ကွန်ပျက်စီအတုအပတွေမူပိုင်ခွင့်ချိုးဖောက်တာတွေတိုးလာမဲ့အခြေအနေရှိနေတဲ့အကြောင်းကိုလည်းစူးစီးတင်ပြပေးချင်ပါတယ်အဝိထွေဒီကဆလို့လျှက်စစ်ပစ္စည်း NDA ဖြစ်စင်နိုင်တဲ့ဈေးဝါနဲ့အလှကုန်ပစ္စည်းတွေအစုံကုန်ပစ္စည်းမျိုးစုံကိုအတုလုပ်ပြီးမူပိုင်ခွင့်ချိုးဖောက်ထုတ်လုပ်တာတွေကိုတရုတ်နိုင်ငံကအဓိကလှုံ့ဆော်နေပြီးလာမယ့်ဆယ်စုနှစ်အတွင်းကမ္ဘာတဝန်ကုန်ပစ္စည်းအတုထုတ်လုပ်မှုတွေနဲ့မူပိုင်ခွင့်ချိုးဖောက်မှုတွေပိုတိုးလာနိုင်ပွဲရှိတယ်လို့သုံးသပ်သူတွေကပြောပါတယ်ဒီလိုအတုအပထုတ်လုပ်ရောင်းချတဲ့စီးပွားရေးလုပ်ငန်းတွေကိုနီးလန်းမျိုးစုံနဲ့နှိမ်နှင်းဖို့အစိုးရတွေနဲ့စီးပွားရေးလုပ်ငန်းတွေကစူးစမ်းနေရတဲ့အကြောင်း VOA သတင်းတောက်ရွန်ကော်ပန်ပေးပို့တဲ့သတင်းကိုမတ်ခင်ဖြူထွေးကပြောပြပေးပါမယ်
။ကွန်ပျူစီအတုအပတွေနဲ့မူပိုင်ခွင့်ချိုးဖောက်လုပ်ငန်းတွေကမ္ဘာတဝန်စီးပွားရေးလုပ်ငန်းတွေရဲ့တန်ဖိုးဟာလာမယ့်2022ခုနှစ်ကျရင်ဒေါ်လာ 1.3 ထရီလီယံအထိတိုးလာနိုင်တယ်လို့နိုင်ငံတကာကွန်ပျူစီအမှတ်စိတ်ဆိုင်ရာအဖွဲ့ INTA နဲ့နိုင်ငံတကာကုမ္ပဏီကြီးများအသင်းတို့ပူးတဲ့ထုတ်ပြန်တဲ့အစဉ်ကစားထဲမှာခန့်မှန်းချပါတယ်။ပြီးခဲ့တဲ့2015ခုနှစ်အတွင်းကမ္ဘာတဝန်းကုန်ပစ္စည်းအထုထုတ်လုပ်ရောင်းချတဲ့ဈေးကွက်တန်ဖိုးဟာ 1.9 ဘီလီယံတိရှိခဲ့ပါတယ်။ကုန်ပစ္စည်းအထုထုတ်လုပ်မှုတွေဟာစီးပွားရေးလည်ပတ်မှုတွေရဲ့တစိတ်တပိုင်းဖြစ်လာပြီးဒီလိုကုန်ပစ္စည်းအထုတွေကိုအချိန်မြင့်ထုတ်လုပ်မှုတွေကကမ္ဘာလုံးဆိုင်ရာဖြန့်ကျက်လှုပ်ဆောင်တဲ့စီးပွားရေးတရဖြစ်လာနေတယ်လို့သုံးသပ်သူတွေကပြောပါတယ်။ကြာပြင်းစေးဝါတဲ့ကုန်ပစ္စည်းအထုတွေဟာလူမှုကျန်းမာရေးနဲ့ဘေးကင်းလုံခြုံမှုအတွက်အကြီးအကျယ်အန္တရာယ်တရဖြစ်နေတဲ့အကြောင်းမူရင်းစေးဝါနဲ့ရာဇဝတ်မှုနှိမ့်နည်းဆိုင်ရာကုလသမဂ္ဂအဖွဲ့ UNODC ကလည်းမကြသေးခင်ကအစီအစဉ်ထုတ်ပြန်တရေပေးချပါတယ်။ဒီလိုကုန်ပစ္စည်းအထုအပတွေနဲ့မူပိုင်ခွင့်ချိုးဖောက်တဲ့ထုတ်လုပ်ရောင်းချမှုတွေကိုတော့အရှိအာရှဒေသအထူးသဖြင့်တရုတ်နိုင်ငံမှာအဓိကလှုပ်ဆောင်နေတာပါ။2010ခုနှစ်အတွင်းကမ္ဘာတဝန်းသိမ်းဆည်းရမိတဲ့ကုန်ပစ္စည်းအထုတွေရဲ့85ရာခိုင်နှုန်းလောက်ဟာအရှေ့အာရှနိုင်ငံတွေအထူးသဖြင့်တရုတ်နိုင်ငံမှာထုတ်လုပ်တဲ့ပစ္စည်းတွေဖြစ်တယ်လို့ UNODC နဲ့ကမ္ဘာအကောက်ခွန်အဖွဲ့တို့ကခန့်မှန်းချပါတယ်။က ကွန်ပျူစီအထုထုတ်လုပ်မှုတွေရဲ့အဓိကပြဿနာဟာတရုတ်နိုင်ငံပဲဖြစ်တယ်လို့ဩစတြေးလျနိုင်ငံအခြေစိုက်ထုတ်ကွန်ပျူစီများဘေးကင်းလုံခြုံရေးဆိုင်ရာအဖွဲ့ UBB ရဲ့အမှုဆောင်အရာရှိချုပ်ဂျွန်ဟူဆန်ကပြောပါတယ်
The Chinese counterfeiter can now copy the best packaging they can they actually put holograms
ကျုပ်ကမစီသူထုတ်လုပ်သူတွေဟာအခုဆိုလို့ရှိရင်သူရဲ့ပစ္စည်းတွေကိုပစ္စည်းအစ်စ်နဲ့ဒပုံစံနဲ့တူအောင်လို့အကောင်းဆုံးပုံစံထုတ်လုပ်နိုင်ကြပါတယ်ပစ္စည်းစစ်မစစ်ဖော်ပြတဲ့အသားဒစိမ့်တွေကိုလည်းတချို့မူရင်းကုန်ပစ္စည်းပိုင်ရှင်တွေတောင်မှမလုပ်ရသေးတဲ့အသားဒစိမ့်တွေကိုသူတို့ကလုပ်နိုင်ကြပါတယ်ဆိုတော့ဒီပစ္စည်းအတုတွေကိုသိအောင်လုပ်ဖို့ဆိုလို့ရှိရင်အတုနဲ့အစ်စ်ခွဲခြားစစ်ဆေးနိုင်မဲ့မူရင်းထုတ်လုပ်မှုနည်းပညာအစ်စ်အမှန်ကိုဖော်ထုတ်နိုင်ဖို့လိုပါတယ်ဒါပေမဲ့ကမ္ဘာတစ်ဝှမ်းမှာဒီလိုမျိုးခွဲခြားနိုင်တဲ့နည်းပညာနေပါလွန်းတာကိုလည်းမယုံနိုင်စရာကောင်းလောက်အောင်တွေ့ရမှာပါ
။စီးပွားတွေကိုအထူးထုတ်လို့ရမှာတော့အိန္ဒိယနဲ့တရုတ်နိုင်ငံတွေမှာအများဆုံးထုတ်လုပ်တာဖြစ်ပြီးဒီအထက်မှာဆိုရင်လည်းတရုတ်နိုင်ငံကတော့ထိဆုံးတာရှိနေတယ်လို့ UNODC အဖွဲ့ကပြောပါတယ်။ကမ္ဘာတစ်ဝှမ်းသိမ်းဆည်းရမိတဲ့စီးပွားအတုတွေရဲ့60ရာခိုင်နှုန်းဟာတရုတ်နိုင်ငံမှာထုတ်လုပ်ကြလို့ဆိုပါတယ်။တကယ်လို့ဒီစီးပွားအတုတွေကိုတရုတ်နိုင်ငံမှာနေနေလိုက်ရင်တော့အဓိကထုတ်လုပ်မှုတွေကတော့ရပ်သွားမှာမဟုတ်ပဲမြောက်ကိုရီးယားမြန်မာနဲ့ဗီယက်နမ်လိုတခြားနိုင်ငံတွေကိုပြောင်းရွှေ့သွားနိုင်တယ်လို့လည်းဆိုပါတယ်။ဒါကြောင့်ကုန်ပစ္စည်းတွေကိုထုတ်လုပ်တဲ့နေရာတွေမှာသာမကဖြန့်ဝေရောင်းချတဲ့လမ်းကြောင်းတွေကိုအဓိကနေနေဖို့လိုအပ်နေတာပါ။ဒီလိုနေနေနိုင်ဖို့အတွက်အစိုးရတွေနဲ့တရားဝင်စီးပွားရေးလုပ်ငန်းတွေကကြိုးစားနေကြမှာတော့ထိုင်းနိုင်ငံမှာဆိုရင်ကုန်ပစ္စည်းအထုထုတ်လုပ်ရောင်းချတဲ့နေရာတွေကိုဝင်ရောက်စီးနှင်းရှာဖွေမှုကြီးတွေပုံမှန်လုပ်ဆောင်လေးရှိပါတယ်။ကျမရင်နဲ့ပတ်သက်တဲ့အခက်အခဲစိန်ခေါ်မှုတွေအထူးကြုံနေရတဲ့ကမ္ဘောဒီးယားနိုင်ငံမှာတော့စီးပွားထူတွေကအထူးကပြဿနာဖြစ်နေတာပါ။သိမ်းမစားခင်ကပဲတရားမဝင်စည်းဆိုင်60ကျော်ကိုကမ္ဘောဒီးယားပြည်ထရေးဝန်ကြီးဌာနကပိတ်ပစ်ခဲ့ရပြီးအမေရိကန်ဒေါ်လာအထုထုတ်လုပ်မှုတွေကိုလည်းနှိမ်နှင်းခဲ့ပါတယ်။ဗီယက်နမ်နိုင်ငံမှာဆိုရင်တော့အလောက်ကုန်ပစ္စည်းအထုတွေဈေးကွက်ထဲကိုအကြီးအကျယ်ထိုးပေါက်လာနေတာကြောင့်အလောက်ကုန်ပစ္စည်းအမျိုးအစား30ကျော်ဖြတ်ဝေမှုတွေကိုကျမရင်ဌာနကရပ်ဆိုင်းခဲ့ပါတယ်။တရုတ်နိုင်ငံကဝင်လာတဲ့ကုန်ပစ္စည်းအထူးတွေကြောင့်ဗီယက်နမ်စီးပွားရေးလုပ်ငန်းတွေအထက်ဒေါ်လာတန်ပေါင်းများစွာဆုံးရှုံးစေတယ်လို့ဆိုပြီးတော့လည်းဗီယက်နမ်စီးပွားရေးလုပ်ငန်းရှင်တွေကမကြေမနက်ပြောဆိုထားပါတယ်။ WBB အဖွဲ့ကမစ္စတာဟျူစတန်ကတော့ကုန်ပစ္စည်းအထူးတွေကိုရှာဖွေနေနေနိုင်ဖို့ဆိုရင်အမေရိကန်နေနေနိုင်မဲ့ထိရောက်တဲ့နည်းပညာတွေတိုးမြှင့်လှုပ်ဆောင်ရလိမ့်မယ်လို့အကြံပြုပြောဆိုထားပါတယ်ရှင်။
မခင်ဖြူထွေပြောပြပေးခဲ့တာပါ။မကြခင်ညနေ9နာရီမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကို Asia Set 7 ဂျိုရုကနေတိုက်ရိုက်ထုတ်လွှင့်ပေးမှာပါ။နောက်2နာရီအကြာည9နာရီကနေ10နာရီအထိ Radio အစီအစဉ်တွေကိုတော့ Line Meter 24 25 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒုတိယပိုင်းရေဒီယိုအစီအစဉ်မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်အပတ်စဉ်အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစီရနဲ့တိုက်ရိုက်လေလံအစီအစဉ်ကိုလည်းဆွေးနွေးချမှာပါရှင်။နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါဦးမယ်ရှင
်အမေရိကန်သမ္မတဘရက်အိုဘားမားလက်ထက်ကပြဋ္ဌာန်းထားတဲ့ပတ်ဝန်းကျင်ထင်သေးရေးစည်းမျဉ်းတွေကိုဖျက်သိမ်းမဲ့အမေရိကန်ဒီကနေ့သမ္မတဒေါ်နယ်ထရမ့်လက်မှတ်ရေးထိုးထုတ်ပြန်မှဖြစ်တဲ့အကြောင်းသမ္မတအင်ဂျီလိုတာဝန်ရှိသူတွေကပြောဆိုပါတယ်စီးပွားရေးအတွက်အဓိကရည်ရွယ်ထုတ်ပြန်တဲ့အမေရိကန်ပတ်ဝန်းကျင်ထင်သေးဆက်ချရင်အမေရိကန်မှာစွန့်ရင်တွန်းမြင့်ထုတ်လုပ်သွားနိုင်မှုသမ္မတထရမ့်ကယုံကြည်ထားတဲ့အကြောင်းလဲအင်ဂျီလိုအစည်းအမျဉ်းရရှိသူကသတင်းနောက်တွေကိုပြောဆိုထားတာပါအမေရိကန်ဘူဆူရဲ့လုပ်ငန်းတွေကိုအောင်မြင်တဲ့စီးပွားရေးလုပ်ငန်းတခုလိုလက်ပတ်နိုင်အောင်ရွေးပြီးသမ္မတဒေါ်နယ်ထရမ့်ကသမတ်ဖြစ်သူကိုကြီးချက်ဖို့တာဝန်ပေးလိုက်ပါတယ်။သမ္မတထရမ့်ရဲ့သမီးဖြစ်သူအီဗန်ကာရဲ့ခင်မွန်းဖြစ်တဲ့ဂျယ်ရက်ခူရှနာကိုအင်ဂျီရောရဲ့စမ်းသစ်တီထွင်မှုဆိုင်ရာရုံးမှကြီးချက်ဖို့တာဝန်ပေးရခဲ့တာပါ။ရုရှားနိုင်ငံမှာထင်ရှားဆုံးတက်ခန့်ခေါင်းဆောင်ကိုမချာရင်ကအားရီလိုက်စားမှုတက်ဖြစ်ရေးနိုင်ငံတော်ဆန္ဒပြပွဲမှာဦးဆောင်မှုတွေထောက်နှံအပြစ်ပေးလိုက်ပါတယ်။အားရီလိုက်စားမှုတက်ဖြစ်ရေးအင်တာနက်ဘလော့ဂါအဖြစ်စီးရုံးသူဖြစ်တဲ့ Alexei Navalny ကိုမော်စကိုမြို့မှာရဲရီကိုခုခံမှုတရားမဝင်ဆန္ဒပြပွဲတွေကိုစီစဉ်မှုနဲ့တရားရုံးကထောက်နှံ15ရက်နဲ့ဒေါ်လာ350လောက်နဲ့ညီမျှတဲ့ရုရှားရူဘယ်ငွေ2000ယန်တန်တက်လိုက်တာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာလူပေါင်း300ကျော်တည်ဆုံခဲ့တဲ့2014ခုနှစ်ကကရိုသင်းမောနှင်းမြှုပ်မှုမှာပျောက်ဆုံးနေသူတူဖြစ်နိုင်တဲ့အလောင်းတစ်လောင်းကိုတွေ့ရှိရတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ထက်ပြန်လည်ဆက်ယူခဲ့တဲ့သင်းမောဖြစ်ရှိရနေရမှာပဲအလောင်းကိုရှာတွေ့ခဲ့တာလို့တောင်ကိုရီးယားရေရောက်သွားလိုက်ဝန်ကြီးဌာနကဒီကနေ့ပဲပြောဆိုလိုက်တာဖြစ်ပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာပါ။ဒီညနေခင်းအစီအစဉ်ထုတ်လွှင့်ရမှုကမခင်ဖြူထွေးဖြစ်ပါတယ်။အင်ဂျင်နီယာကပက်ထရစ်ဒီယာဖြစ်ပါတယ်ရှင်။VOA American အသံညနေခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ7 19 25တို့ကနေထုတ်လွှင့်ပေးကြတာပါ။နောက်2နာရီအကြာည9နာရီကနေ10နာရီအထိအစီအစဉ်မှာပြန်ပြီးတော့ဆုံးဖြတ်ချရအောင်ပါရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.